2008ဖွဲ့စည်းပုံပြင်ဆင်တဲ့အခါပြည်လုံးကျွတ်ဆန္ဒခံယူပွဲလုပ်မယ်ဆိုရင်မဲပေးခွင့်ရှိတဲ့သူတွေထဲမှာယာယီတပ်တွေကလက်မှတ်ကိုင်ဆောင်သူတွေမဲပေးခွင့်ရှိတယ်လို့သမရနဲ့ပြည်တော်စုလွှတ်တော်ရဲ့ထောက်ခံမှုတွေအပေါ်မှာအငင်းပေါင်းအမှုတွေအခုရပိုင်းကြီးအတွင်ဇက်တိုက်ဖြစ်နေပါတယ်။ယာယီတပ်တွေကလက်မှတ်ကိုင်ဆောင်သူဥယျာဉ်အများဆုံးရှိတဲ့ရခိုင်ပြည်နယ်ရဲ့ဝန်ကြီးချုပ်ဗိုလ်ချုပ်မောင်မောင်အောင်ကတော့လွှတ်တော်နဲ့သမရကဆုံးဖြတ်ပြီးဖြစ်တဲ့အတွက်သူ့အနေနဲ့ဥပဒေအရအကောင်းဆုံးဆောင်ရွက်သွားမယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုအောင်ရဲမောင်မောင်တင်ပြပေးထားပါတယ်ရှင်။
ပြည်လုံးကျဆန္ဒခံယူပွဲဥတွေကျမ်းမှာယာယီတပ်တွေကလက်မှတ်ဝိုက်တက်တိုင်ဆောင်သူတွေမဲပေးခွင့်ရှိတယ်လို့တမရနဲ့ပြည်လုံးစုတော်ရဲ့ဆုံးဖြတ်ချက်ကိုလက်မခံသူပြည်သူများရှိနေကြတာပါ။ယာယီတပ်တွေကလက်မှတ်တိုင်ဆောင်သူတွေဟာနိုင်ငံသားတွေမဖြစ်သေးတဲ့အတွက်မဲပေးခွင့်မရှိသင့်ဘူးလို့လည်းအငင်းပွားမှုတွေရှိနေပါတယ်။ယာယီတပ်တွေကလက်မှတ်တိုင်ဆောင်သူအများဆုံးရှိတဲ့ရခိုင်ပြည်နယ်အတွင်းကရခိုင်လူမျိုးအများစုကလည်းမွတ်စလင်လူနည်းစုတွေကိုအခုလိုခွင့်ရေးပေးမဲ့အခြေအနေကိုလက်မခံပဲကန့်ကွက်မှုတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ပေါ်ကြောင်မောင်ကတော့အခုကိစ္စနဲ့ပတ်သက်ပြီးတော
့အခုကဥပဒေမှာပါတဲ့ပြင်ကိုတော့လွတ်တော်ကအတူတူကျတော့ကျွန်တော်တို့ကပြန်ပြီးတော့မှဒါကြီးကိုဟိုခြေပဖို့ဆိုတဲ့အနေထားမှာတော့နည်းနည်းတော့ခက်တာပေါ့နော်အဲ့တော့ကျွန်တော်ကတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်တယောက်အနေနဲ့ပြောရရင်တော့ဒါကျွန်တော်ရဲ့ဒီရခိုင်ပြည်နယ်ကရခိုင်ပြည်သူပြည်သားတွေရတယ်ဒါနဲ့ပတ်သက်လို့ဟိုဒါကတော့စိတ်ထဲမှာတော့ဒါကတော့ခံစားမှုရှိတယ်ဆိုတာကိုသိရတဲ့ကျွန်တော်အနေနဲ့တော့အချင်းပြောင်းမဲ့ကျွန်တော်ကတော့လုတ်သွားမယ်သဘောမျိုးတော့ရှိတာပေါ့နော်ဒါကျွန်တော်ကလည်းဟိုတစ်ဖက်ကလည်းဒီဝန်ကြီးချုပ်တာဝန်ထမ်းဆောင်တယ်လို့တစ်ဖက်ကလည်းဒါကျွန်တော်ရဲ့ဒီရခိုင်တိုင်းနိုင်ငံရဲ့အမျိုးသားရေးကိစ္စနဲ့ဆက်ဆံတာဖြစ်တဲ့အတွက်ကျွန်တော်ကတော့တမချက်ချက်နဲ့ပဲဒါဥပဒေပေါင်းရင်းရက်တည်ပြီးတော့မှဒီကိစ္စကိုကျွန်တော်ကအကောင်းဆုံးဖြစ်အောင်ဒါကျွန်တော်ကြော်တော်နိုင်အောင်တော့ကျွန်တော်ဆောင်ရွက်မှာပေါ့
အမေရိကန်နိုင်ငံအပါအဝင်ကမ္ဘာနိုင်ငံတော်များမှာယာယီတပ်တွေကလက်မှတ်ကိုင်ဆောင်သူတွေအနေနဲ့မဲပေးခွင့်မရှိဘူးလို့နိုင်ငံရေးလေ့လာသူတို့တချို့ကပြောပါတယ်မြမကြီးလိလာကဲဖြတ်ဥပပိုလ်ကျော်ကြီးကတော့အခုလိုယာယီတပ်တွေကလက်မှတ်ကိုင်ဆောင်သူတွေကိုမဲပေးခွင့်ရှိတယ်လို့ပြောဆိုရတဲ့ပြောတော်ရဲ့ဆုံးဖြတ်ချက်တွေပေါ်မှာသူကအခုလိုဝေဖန်လိုက်ပါတယ
်ဟိုဥကရောတောင်ဆန့်ကျင်နေရှင်းရှင်းပြောရင်ဘယ်သူပဲထောက်ခံထောက်ခံနော်ဆိုတော့ရှင်းပြောရင်တော့ဒီဟာကဘာလဲဆိုတော့ဘယ်နိုင်ငံမှမဆိုနော်any form of temporary ဘာလို့ဘယ်နိုင်ငံမှမဆိုယာယီဖြစ်နေတဲ့လူတွေဘယ်တော့မှကွာချတဲ့ကဟလာတိုင်းရင်းသားနဲ့ဒီနိုင်ငံသားနဲ့ကွာတာကအဲ့ဒါပဲနိုင်ငံရေးဖိအားပေးမှုကြောင့်လို့ပဲဥကယူဆတယ်ဥကတော့ဘာပဲဘာအကြောင်းကြောင့်ပဲကြောင်းပဲဖြစ်ဖြစ်ဥလုံးဝသဘောမတူဘူး။အော်အဲ့ဒီအတွက်ဒီကြမ်းကြင်တာမရှိသေးတဲ့လူကိုသူတို့ကယာယီပဲသဘောထားတယ်တစ္ဆာခံမှုသဘောမထားဘူး။တိုင်းပြည်ပေါ်တစ္ဆာမခံမဲနဲ့ဘယ်သူမှမပေးပါရင်မရှိဘူး။
ဒီမှာမွတ်စလင်အများစုနဲ့စုဖွဲ့ထားတဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးနဲ့ရင်းညာရေးပါတီရဲ့ပြောခွင့်ရှိသူဦးစလင်ကတော့ယာယီတပ်တွေကလက်မှတ်ကိုင်ဆောင်သူတွေမဲပေးခွင့်ရှိတယ်လို့ဆိုရနဲ့တပ်တော်ရဲ့ဆုံးဖြတ်ချက်တွေပေါ်မှာကြိုဆိုတယ်လို့သူကပြောပါတယ်
။အဲအဲ့ဒါဆိုရင်ဟိုဥစားနေ့ရက်နေ့ကဆုံးဖြတ်ခဲ့တဲ့ referendum draft law နဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့တတော်ကိုတရားမျှတတယ်လို့ကျွန်တော်သင်ပါတယ်
။ဖေဖော်ဝါရီလနေ့ရက်နေ့ပြည်တော်တော်စည်းဝေးအတွင်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကျမ်းအတူပြုရေးပြည်လုံးကျွတ်ဆန္ဒခံယူပွဲဥပဒေကျမ်းလို့အမည်ပေးထားတဲ့ဒီဥပဒေကျမ်းကိုအကျိတ်နဲ့ဆွေးနွေးခဲ့ကြတာပါ။အဲ့ဒီဥပဒေကျမ်းကအချက်တစ်ချက်ဖြစ်တဲ့ဒီယာယီတပ်တွေကလက်မှတ်ကိုင်ဆောင်သူတွေမဲပေးခွင့်ရှိတယ်လို့လွှတ်တော်ကဆုံးဖြတ်ချက်ကိုကန့်ကွက်နေကြတာလည်းဖြစ်ပါတယ်။တမရရဲ့သဘောထားမှတ်ချက်အပါအဝင်ပြည်တော်စုတော်ရဲ့မဲခွဲဆုံးဖြတ်ချက်အရဝက်ကက်ကိုင်ဆောင်သူတွေမဲပေးခွင့်ရှိတယ်ဆိုတဲ့အချက်ဟာ2008ဖွဲ့စည်းပုံနဲ့လည်းဆန့်ကျင်နေတယ်လို့ရခိုင်မျိုးသားပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဗျဖွဲ့စည်းပုံအခြေခံဥပဒေကနိုင်ငံသားမဟုတ်တဲ့လူတွေကိုနိုင်ငံလူရဲ့နော်အချုပ်အခြာအာဏာနဲ့ပတ်သက်လို့ဆုံးဖြတ်ပိုင်ခွင့်ပေးမထားဘူး။အဲ့ဒီတခုဒီနဲ့ကိုနိုင်ငံသားမဟုတ်တဲ့လူကိုမဲပေးခွင့်ပြုရဲဆိုတာကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတကယ့်ကိုအင်မတန်ကြီးကျယ်တဲ့ပြဿနာဖြစ်သွားပြီ
။တရားအနေနဲ့ဒီအချက်ဟာ2008ဖွဲ့စည်းပုံနဲ့ဆန့်ကျင်တယ်လို့ပြောဆိုလာတဲ့အတွက်ဒီကိစ္စနဲ့ပတ်သက်ပြီးတော့အခြေခံဥပဒေခွန်ယုံးမှာဆုံးဖြတ်ခံမှုတင်ပြတာတွေရှိတယ်လို့လည်းကြားပါတယ်။အဲ့ဒါလိုအခြေအနေဘယ်လိုရှိလဲခင်ဗျာ
။အဲအဲ့ဒါလေးကလုံနေတယ်ဗျာ။ကျွန်တော်တို့မိတ်ဆွေကျွန်တော်တို့ဖက်ကပါတီဖက်ကလူတွေကလေအဲလက်မှတ်တွေစုဖို့အတွက်ရဲဆွေးနွေးနေကြပါတယ်။ကျွန်တော်23ရောက်အဲ့ကြရင်ပြီးပါပြီနော်ရပါတယ်ဒါလား NLD ဘက်ကလည်းထိုးမှာပါကျွန်တော်တို့ PR တို့ကလည်းထိုးပေးကြတယ်လေဦးအောင်ကြီးညွန့်တို့ဘာတို့ညာတို့အများကြီးပါလူသားလူထုဘက်ကလည်းကျွန်တော်တို့ဒီဘက်ကတိုင်းရင်းသားပါတီတွေကိုတို့အားကိုးပါတယ်ကျွန်တော်တို့ဘက်ကလည
်းစကိုင်းမီနယ်ဆွေးရဘက်ကတော့အခုလိုဝက်ကက်ကန်ဆောင်သူတွေမဲပေးခွင့်ရှိတယ်လို့ဆုံးဖြတ်ချက်ရှိပေမဲ့သူတို့အနေနဲ့တော့ရခိုင်မီနယ်အတွင်းမှာရှိတဲ့မွတ်စလင်လူနည်းစုတွေနိုင်ငံသားဖြစ်လာဖို့ကတော့1982နိုင်ငံသားဥပဒေနဲ့ပဲဆုံးဖြတ်မှာဖြစ်တဲ့အကြောင်း VOA ကိုပြောဆိုပါတယ်ခင်
ကိုအောင်ရဲမောင်မောင်ပါရှင်ဖွဲ့စည်းပုံပြင်ရေးယာယီတပ်တွေကလက်မှတ်ကိုင်ဆောင်သူတွေကိုမဲပေးခွင့်ပေးလိုက်တဲ့အပေါ်မှာဥပဒေကျွမ်းကျင်သူရဲ့အမြင်ကြည့်ရအောင်ပါ ပြည်တော်စုလွှတ်တော်ကနေအတီးပြုတ်ပေးခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာပြည်တော်စုဆန္ဒခံယူပွဲဥပဒေကြောင့်ယာယီနိုင်ငံသားလက်မှတ်ကိုင်းဆောင်ထားတဲ့သူတွေအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒခံယူပွဲမှာမဲပေးခွင့်ရုံနာမကအထွေထွေရွေးကောက်ပွဲတွေမှာပါမဲပေးခွင့်ရဖို့လမ်းပွင့်သွားစေခဲ့တယ်လို့ဆိုရင်မှုတွေရှိနေပါတယ်မဲပေးခွင့်နဲ့ပတ်သက်လို့အစိုးရရဲ့လွှ ဥသားမောင်စစ်တွေကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်ရှင်။
လက်ရှိတီစဉ်ဥပဒေတွေအရယာယိုင်နိုင်ငံသားလက်မှတ်ကန်ဆောင်သူတွေအနေနဲ့ထူးထူးရွေးကောက်ပွဲမှာမဲပေးခွင့်ညီရနေကြကြောင့်လွှတ်တော်မှာတိုင်းသားပါတီချုပ်ကကန့်ကွက်တင်ပြမှုတွေရှိနေခြင်းမှာပဲအခုလိုဒီစနတ်ခိုင်ပွဲဥပဒေကြမ်းထဲမှာယိုင်နိုင်ငံသားလက်မှတ်ကန်ဆောင်သူတွေကိုမဲပေးခွင့်လွှတ်တော်ကအတည်ပြုပေးလိုက်တာမို့လို့ရခိုင်တိုင်းသားတွေပါဝင်တိုင်းသားချုပ်အတော်လေးလှုပ်လှုပ်ခ ွဲမှာပါသူတို့မဲပေးခွင့်ရဖို့လာလာဖြစ်သွားတယ်လို့တရားလွှတ်တော်ရှိနေဦးတန်းမောင်စစ်တွေကယူဆပါတယ
်ဆန္ဒခံယူပွဲအတွက်ပါပဲဒါပေမဲ့ဒီဟာကဟိုရွေးကောက်ပွဲဥပဒေရဲ့ရှေ့ပြေးလို့ပြောလို့ရတယ်သဘောကတော့ဗျာအခြေခံဥပဒေမှာအရေးကြီးတဲ့ပုံမှန်တွေကိုကြောင်းမယ်ဆိုရင်နိုင်ငံသားမဲဆန္ဒရှင်တွေရဲ့85ရာခိုင်နှုန်းတော့50ရာခိုင်နှုန်းကျော်လို့ပါတော့အဲ့လိုဟိုဟိုဟိုတော့ဗောခက်ခဲတဲ့ပုံတူပြောင်းမှုတွေလောက်တာဆိုတော့သဘောကတော့အခြေခံဥပဒေကိုတော့ပြောင်းနိုင်တဲ့အဲဆန္ဒခံယူပွဲအတွက်ကိုခွင့်ပြုတယ်ဆိုရင်ပါမအမတ်တွေကိုရွေးတယ်လို့လွတ်တော်အတွက်အမတ်တွေကိုရွေးတာမှာတော့အဲ့တော့စေချာပေါက်ဒီဟာဒီဟိုက်ကတ်ကိုခွင့်ပြုရမယ်ဆိုရက်ညီစိမ့်ကြလိုက်တဲ့သဘောပါပဲ
။ဘာကြောင့်မလဲခင်ဗျာ။ဘာကြောင့်စေချာလောက်ဖြစ်သွားပြီလဲခင်ဗျာ
။ဟို sensitive ဖြစ်တဲ့ politically sensitive ဖြစ်တဲ့ဟိုအရေးပါတဲ့ပုံမှန်တွေကိုကြောင်းမယ်ဆိုရင်ဒီလုံးကျဆန္ဒခံယူဖို့အဆင့်ထိလုပ်ရတယ်။ဒီတဲ့ဟိုအရေးတိတ်မကြီးတဲ့ဒီတဲ့ပို့ပြီးတော့ဥစားပေါ့လေ။ဥပဒေမှာဆိုရင်နိုင်တဲ့ဒီလိုကောက်ပွဲဥပဒေမှာလဲဒီ fight cut ကိုပဲပြခွင့်ပေးဖို့ဆိုတာသိကြသလောက်ဖြစ်သွားတယ်လို့ကျွန်တော်တွေးတယ်ပေါ့နော
်ဟုတ်ကဲ့ပါခင်ဗျ Now ကျွန်တော်တခုသိချင်တာလက်ရှိတီကျဲရွေးကောက်ပွဲဆိုင်ရာဥပဒေဒီထဲမှာကောဒီယာယီနိုင်ငံသားတွေကိုမဲပေးခွင့်ပေးထားလား
ဒီဥပဒေအရင်ရှိတယ်ပဲပြောပြောမရှိဘူးပဲပြောပြောအခုဒါကို fight cut တွေကိုအဲမဲဆန္ဒပေးခွင့်မပေးသင့်ဘူးလို့အဲပြည်တော်စုမြတ်တော်ဟောပြည်သူတော်အမျိုးသားတွေတော်မှာအလုံးဟိုတော်တော်များများခိုင်ရင်းသားပါတီတွေပေါ့နော်ဒီခိုင်ပါတီဥဆောင်လို့တော့အခုတင်နေတော့ပေါ့ကတောတဆယ်တော့ဟိုက်ကတ်ကိုမဲပေးခွင့်ပေးခဲ့တယ်ဗျာအဲ့ဒါကိုမကြိုက်လို့အခုဒီအောင်စုလွတ်တော်မှာတောက်လျှောက်ဆန့်ကျင်ကန့်ကွက်နေခဲ့ကြတုန်းမှာအခု2015ဆိုတော့တာဝန်ကနီးကြတော့မှဒီဒီလုံးကျဆန္ဒခံယူဝဲဥပဒေမှာဟိုက်ကတ်ကိုမဲပေးခွင့်ပြည်သူဒီအောင်စုလွတ်တော်ကဆုံးဖြတ်လိုက်တာဆိုတော့ဥပဒေတော့ဖယ်သိမ်းတယ်ပဲအတော်များများဒီအမြင်ကတော့ရှင်းသွားပြီဒီဟိုက်ကတ်ကိုမဲပေးခွင့်ပေးတော့မယ်ဆိုတော့
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းအတည်ပြုရေးပြည်လုံးကျဆန္ဒခံယူပွဲဥပဒေကြံကိုဖေဖော်ဝါရီလ2ရက်နေ့တုန်းကပြောင်းစုဆွတ်တော်မှာအခြေတင်ကိုဆွေးနွေးခဲ့ကြရတာပါ။ရခိုင်ထွတ်တော်မှတ်တွေကအဲ့ဒီထက်မှပါတဲ့ယာယီနိုင်ငံသားတွေမဲပေးခွင့်ကိုကန့်ကွက်ခဲ့တယ်လို့ပဲဆွတ်တော်ထဲမှာရှိတဲ့မွတ်စလင်ဆွတ်တော်မှတ်တွေနဲ့ဝါနဲ့မိုင်းလာဒေသဆွတ်တော်မှတ်တွေကတော့ထောက်ခံဆွေးနွေးကြပါတယ်။မဲခွဲတဲ့နေရာမှာတော့ယာယီနိုင်ငံသားတွေမဲပေးခွင့်ရှိတယ်ဆိုတဲ့ချက်ကအနိုင်ရခဲ့ပါတယ်။